COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့မိခဲ့သူတွေတိကျခွဲနေရမယ်သတ်မှတ်ရက်ကိုလျှော့ချဖို့အတွက်အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကစဉ်းစားနေပါတယ်။လက်ရှိထုတ်ပြန်ထားတဲ့အကြံပြုချက်အရ COVID ရောဂါမရှိဘူးလို့စိတ်ဆစ်တွေးရှိရင်ခွဲနေရတဲ့အချိန်ကာလကိုလျှော့လိုက်နိုင်တယ်လို့တာဝန်ရှိသူတယောက်ကအင်္ဂါနေ့ကပြောကြားပါတယ်။ဒါပေမဲ့ဘယ်နည်းရဲ့လျှော့လိုက်မှာလဲဆိုတာကိုတော့သူကအတိအကျမပြောပါဘူး။တစ်ချိန်တည်းမှာပဲ COVID ရောဂါကာကွယ်ဆေးကိုသုံးဖို့စိတ်ချရပြီဆိုတဲ့စီကံတတ်မှတ်ချက်တွေထွက်လာတာနဲ့ကာကွယ်ဆေးပထမအတုပ်ကိုမြန်မြန်ဆန်ဆန်ဖြန့်ဝေနိုင်ဖို့အတွက်အမေရိကန်အစိုးရကကြိုးစားနေပါတယ်။ဒီဇင်ဘာလမကုန်ခင်မှာကုမ္ပဏီနှစ်ခုကထုတ်တဲ့ကာကွယ်ဆေးတန်40ရရှိနိုင်မယ်လို့ အစိုးရရဲ့ကိုဗစ်ကာကွယ်ဆေးဆိုင်ရာအထူးအဖွဲ့ Operation Reps PTA လုပ်ငန်းပိုင်းဆိုင်ရာအရာရှိချုပ်ပိုချုပ်ကြီးဂူစတက်ဖာနာကသတင်းထုတ်တွေကိုအင်္ဂါနေ့ကပြောကြားပါတယ်။ Pfizer ဆေးကုမ္ပဏီကထုတ်လုပ်မဲ့ကိုဗစ်ကာကွယ်ဆေးတွေကိုအရေးပေါ်ခွင့်ပြုချက်ပေးမပေးဆိုတာကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ကဒီဇင်ဘာ10ရက်နေ့မှာဆုံးဖြတ်မှာပါ။မိုဒါနာကုမ္ပဏီကလည်းသူတို့ရဲ့ ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုချက်ပေးဖို့အတွက်မကြခင်ရှောက်ထားမယ်လို့ခန့်မှန်းရပါတယ်။အဲဒီဆေးနှမျိုးလုံးစမ်းသပ်တဲ့ကနဦးရလက်တွေအရ 60 ရာခိုင်နှုန်းကျော်ထိရောက်အောင်မြင်ဖို့ရပါတယ်။